မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့အဖွဲ့မှာအဖွဲ့ကနေအရေးယူထုတ်ပယ်ခံထားရတဲ့ခေါင်းဆောင်ဟောင်းတူဦးဖြစ်တဲ့ကိုခင်ကျော်က ABSD ရဲ့တိုင်ရင်သုံးမှာရှိတဲ့လက်နက်အလက်30ကျော်နဲ့ခရမ်းမီကြောက်တွေကိုဝင်ယူသိမ်းပိုက်သွားတဲ့ဖြစ်ရတကူပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကဖြစ်ခဲ့ပါတယ်။အဲ့ဒီတိုင်ရင်ဟာကရင်ပြည်နယ်ဖားပုံခရိုင်ကကရင်မျိုးသားအစည်းအရုံး KNU ရဲ့တပ်မဟာငါထိန်းချုပ်တဲ့နယ်မြေထဲမှာရှိတာပါ။အဲ့ဒီရက်မှာ ABSD ရဲ့ခေါင်းဆောင်တွေနဲ့တရင်ကတောင်ရှိသူတွေကညီလာခံကျင်းပဖို့အဝေးရောက်နေကြတဲ့အချိန်ဖြစ်လို့တပ်ထဲမှာအောက်ခြေတပ်သားရဲဘော်တချို့ပဲကြံခဲ့တယ်။အဲ့ဒီအချိန်မှာဝင်ယူသွားတာလို့ ABSCF အတွင်းမှုတက်ကိုမြင့်ဦးက RFA ကိုပြောပါတယ်
။ကိုခင်ကျော်ကနေယူသွားတာပါ။ကျွန်တော်တို့ညီလာခံလို့ဒီနယ်ကာလမှာဆိုတော့သက်ဆိုင်ရာတရင်မှုတွေကတက်ကတောင်ရှိတဲ့လူညီလာခံလက်တက်နေတဲ့ချို့ရဲဘော်တွေခကြီးသွားနေကြတော့တရင်မှာရဲဘော်တချို့ပဲကြံခဲ့တော့။အဲအားနေတဲ့အချိန်မှာလာရောက်တက်ယူသွားတာပါ။
ကိုခင်ကျော်ဘလို့လက်နက်တွေယူသွားလဲဆိုတော့ ABS ရဲ့အတွင်မှုတက်ကိုမြင်ဦးက
လက်နက်30ကျော်နဲ့ KM ကြောက်ချို့ AK ကာဗိုင်နဲ့ M16 လို့ဝတ်ချို့အတူဝတ်6လုံးကျော်လို့ပစ္စတိုလ်လို့ပါပ
ါဒီပြဿနာဟာ KNU ရဲ့တပ်မ9နယ်မြေထဲမှာဖြစ်လို့ KNU ဘူဟုကိုရောတပ်မ9အဖွဲ့ကိုပါအကြောင်းကြားရတယ်လို့ကိုမြင်ဦးကပြောပါတယ
် ABS ရဲ့ဒီစီနဘူဟုစစ်ကောင်မရတဲ့ဒီဘူဟုအကြောင်းကြားရပြီးတော့ဒီကိစ္စကိုဖြေရှင်းပြဖို့နဲ့ကျွန်တော်တို့တိုးတက်တန်ယူမှုမဖြစ်လို့ဒီလိုတိုင်ရဘူးလို့ကျွန်တော်တို့ပြောလို့လားဒါပေမဲ့ကျွန်တော်တို့လက်နက်တွေပြန်လဲရရှိအောင်ဆောင်ရွက်ပြီးတော့ကျွန်တော်တို့ပြည်သူဘဟုဝဖြစ်သူစီရင်ချက်ကိုတတ်မှန်အောင်အကြောင်းကြားရပါမယ
်ကိုခင်ကျော်ကိုအဖွဲ့အစ်ခွဲထောင်ဖို့ကြိုးစားတဲ့အတွက် ABS ကနေ2014ခုနှစ်စက်တင်ဘာလကနေအဖွဲ့ကနေထုတ်ထားတာလို့ကိုမြင့်ဦးကပြောပါတယ်အဲ့ဒီနောက်ပိုင်းမှာကိုခင်ကျော်ကပြည်တော်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးတပ် UPDF ဆိုတဲ့လက်နက်ကိုင်အဖွဲ့အစ်တစ်ခုကိုတည်ထောင်ခဲ့ပါတယ်အခုဘာကြောင့်ဒီလက်နက်တွေတိမ်းသွားတာလဲလို့ကိုခင်ကျော်ကို RFA ကနေ Messenger ကနေတစ်ဆင့်ဆက်သွယ်မေးမြန်းတဲ့အခါမှာတော့သူ့အနေနဲ့လိုအပ်လို့သွားယူတာဖြစ်တဲ့အကြောင်းနဲ့အတင်းဝင်စီးတာမဟုတ်ဘူးဆိုတဲ့အကြောင်းလက်နက်တွေကိုလည်းစီးရင်နဲ့အတိအကျပြုစုပြီးယူလာတယ်ဆိုတဲ့အကြောင်း RFA ကိုပြောပါတယ်ဒါအပြင်ရဲဘော်အချင်းချင်းပဲဝင်စီးကြရမလို့ပါဘူးသူတို့ညီလာခံလုံနေတာလည်းမသိဘူးကျွန်တော်စီရေးပြင်ဆင်မှုအတွက်လိုအပ်လို့ပြန်ယူတာသူတို့တနေ့ရန်သူကိုပြန်တိုက်မယ်ဆိုပြန်အပ်ပေးမယ်လို့ပြောခဲ့ပါတယ်လို့ကိုခင်ကျော်က RFA ကိုအကြောင်းပြန်ပါတယ်ကိုခင်ကျော်ဟာ ABS ရဲ့စတင်တီထောင်ကလေးကပါဝင်လာတဲ့သူတယောက်ဖြစ်ပြီးအဖွဲ့မှာလည်းထိပ်ပိုင်းတာဝန်ယူခဲ့ဖို့သူတယောက်အနေနဲ့အခုလိုမလုပ်သင့်တဲ့အကြောင်းကိုမြင့်ဦးကပြောပါတယ
်မလုပ်သင့်တဲ့ဟာပဲလေသူကသူတူလန်ကျောင်းနဲ့သူကြည့်ကြည့်ပြီးတွားနေတဲ့ပုံမှာကျွန်တော်တို့သူ့ကိုလည်းတိုက်ခိုက်မှုပြောဆိုမှုမရှိဘူးသူကသူတော်လိုက်သူလုံနေတယ်ဆိုသူလုံသူလုံပေါ့အခုလိုကျတော့မကောင်းဘူးပေါ့လေဒါဒီကရုပ်ဆိုးတာပေါ့တစ်ဖက်ကသူ့ကိုရက်တိပြပေးထားတဲ့သူဒီပြောတယ်မဟာမိတ်တွေလည်းမကောင်းဘူးပေါ့
ဒီပြဿနာကိုဘလို့ပြေလည်အောင်ဖြေရှင်းဖို့ရှိလဲလို့ကိုခင်ကျော်ကိုမေးတဲ့အခါမှာတော့သွေးထွက်တိုင်မှုမဖြစ်အောင်အဲ့ဒီလက်နက်တွေကို KNU ကထိန်းသိမ်းပေးတာပြီးစစ်ရေးအရလိုအပ်တဲ့အခါပြန်ထုတ်ပေးမယ်ဆိုတဲ့အကြောင်းကိုခင်ကျော်ကပြောပါတယ်ခင်ဗျာ